ဒေါ်ဆန်းစုကြည်ဟာကော်မူးမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရောမှာကော်မူးမြို့ဒေသခံတွေ NLD ပါတီဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်အဲ့လိုတွေ့ဆုံရမှာပြည်သူလူထုအနေနဲ့အစိုးရအဖွဲ့နဲ့နိုင်ငံရေးပါတီတွေကိုအားမကိုကြဖို့နဲ့မိမိတူချင်းအလိုက်ယက်တည်နိုင်ဖို့အတွက်ကြိုးစားကြဖို့ကိုတိုက်တွန်းခဲ့ပါတယ
်ကျမတို့ရဲ့မြို့နယ်ကနေပြီးတော့ပြည်သူပြည်သားတွေကိုနားလည်ရှိချင်တာကတော့အားလုံးဝိုင်းပြီးတော့ကြိုးစားမှာဖြစ်တယ်အားလုံးလည်းကျမတို့ကိုယ်စားလှယ်တယောက်အနေနဲ့လုပ်ပေးနိုင်တာလည်းမဟုတ်ဘူးနောက်ပြီးတော့ကျမတို့ကအခုဒီမိုကရေစီရကျင်နေဆိုပြီးတော့ကျမတို့ပြည်သူပြည်သားတွေကပြောကြတယ်ဒီမိုကရေစီရကျင်နေဆိုတာကိုယ့်ရဲ့အခွင့်အရေးတွေကိုလိုချင်တာပဲဒါမှလည်းကျမထပ်တလဲလဲပြောတယ်အခွင့်အရေးဆိုစစ်တာဝင်နေတယ်ပါလာတယ်အဲ့တော့အခွင့်အရေးလိုချင်လို့ရှိရင်ကိုတာဝန်ကိုကျေပြွန်ရမယ်။နောက်ပြီးတော့ကျမတို့ရဲ့ပြည်သူပြည်သားတွေကိုဘာဖြစ်စေချင်တာလဲဆိုတော့ကိုယ့်ရဲ့အစွန်းစားနဲ့ကိုယ့်ရဲ့ဥပဒေပေါင်းအတွင်းကလုတ်ပိုင်ခွင့်နဲ့ကိုယ့်ဘဝရပ်တည်မှုအတွက်အပြည့်အဝလုံနိုင်တဲ့အခွင့်အရေးတွေကိုပေးချင်တယ်။ဟိုအစိုးရကိုအားကိုးနေတာ၊အုပ်ချုပ်ရေးပိုင်းဆိုင်ရာကိုအားကိုးနေတာဟုတ်ကျမတို့အဖွဲ့အစည်းကိုအားကိုးနေတာဟုတ်မဖြစ်စေချင်ဘူ
း။အဲ့ဒီနောက်ဒေသခံတွေရဲ့အခက်အခဲကိုမေးမြန်းခဲ့ရမှာဒေသခံတွေကလန်ဒရာဖောက်လုပ်မှုတွေဆယ်မြောင်းတူးဖော်မှုတွေကြောင့်လေယာမြေတွေသိမ်းဆီးခံရတာနဲ့ပတ်သက်ပြီးတင်ပြခဲ့ကြပါတယ်။အဲ့လိုတင်ပြတာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
။ချို့နေရာတွေမှာကျမတို့လမ်းဖောက်တဲ့ဘာမှာမပြေလည်မှုတွေရှိတယ်ဆိုတာဟာမြေပိုင်ရှင်တွေကတောင်းတာတကယ်တော့သိလက်တွေမကြတဲ့ပုံစံနဲ့သိများများဆဆတောင်းတဲ့အခါကျတော့ကျမတို့လုံးဝအင်တန်ခက်ပါတယ်။ဒါကြောင့်ဒီမှာဒီကိစ္စနဲ့ပတ်သက်လို့စ조사မယ်အဲ့တော့ဒီမှာမြေပိုင်းရှင်တွေရှိတယ်ဆိုရင်မြေပိုင်းရှင်တွေဘက်ကလည်းနားလည်လို့ရှိရမယ်အဲ့ဒါလည်းကျမတို့ရဲ့ဒီမြို့နယ်ကပြည်သူပြည်သားတွေမဟုတ်ဘူးတတိုင်းပြည်လုံးကကျမတို့နိုင်ငံနိုင်ငံသားတွေကိုကျမမေတ္တာရပ်ခံချင်တာကတော့ကိုယ့်ဘက်ကြည့်ပဲကြည့်လို့မဖြစ်ဘူးဘာဖြစ်လို့လဲဆိုတော့ကျမတို့နိုင်ငံကဆင်းရဲတဲ့နိုင်ငံဒါဟုတ်ချက်ပြီးတော့ဟိုကိုယ့်ပတ်ပြီးမပြောနေပါနဲ့ကျမတို့နိုင်ငံအခုတည်းကဆင်းရဲတဲ့နိုင်ငံမှာဒီနေ့တစ်ချိန်မှာတော့ချမ်းသာရင်ချမ်းသာလာမှာပေါ့အဲဒါကြောင့်မလို့အဲ့လိုကျမတို့အားလုံးချမ်းသာခြင်းလို့ရှိရင်တစ်ခါလေကိုယ့်ဘက်ကလည်းစွန့်လွတ်တာလည်းရှိရမယ်ကျမတို့ကလည်းတန်ရတာချင်းမပေးဘူးတန်ရတာချင်းပေးမယ်ဒါပေမဲ့အဆမတန်တောင်းတဲ့အခါကျတော့ကိုချိုရေးပဲဆိုင်ရလည်းမပေးနိုင်ဘူးမပေးနိုင်တာလည်းကျမတို့ကနေပြီးတော့ဒါအပြစ်မဆိုနိုင်ဘူးမြေစည်းတွေကလည်းပြည့်တဲ့အတိုင်းပဲအရန်တက်တာပဲအဲ့ဒါကိုလေကျမကတော့ကျမတို့ရဲ့ပြည်သူပြည်သားတွေကိုနည်းနည်းစဉ်းစားကြည့်ချင်တယ်
။ဒေါ်ဆန်းစုကြည်ဟာဒေသခံတွေရဲ့တင်ပြမှုကိုညနေပိုင်းမှာမြို့နယ်အုပ်ချုပ်ရေးအဖွဲ့နဲ့တွဲဆုံပြီးပြန်လည်ဆွေးနွေးခဲ့ပါလေ။ဒါအပြင်ဒေါ်ခင်ကြီးဖောင်ဒေးရှင်းကဖွင့်လှစ်ထားတဲ့ဟိုတယ်လုပ်ငန်းစီမံခန့်ခွဲမှုတင်ဒန်းကိုတက်ရောက်နေတဲ့လူငယ်တဦးဆိုင်ကယ်မတော်တဆဖြစ်ပြီးတည်ဆုံသွားတဲ့ဇာပနအခမ်းအနားကိုသွားရောက်ခဲ့ပါလေ။ဆက်ဆက်ပြီးမတော်ဆိုင်ကယ်စီးနှင်းမှုနဲ့ပတ်သက်ပြီးအသိပညာပေးလုပ်ငန်းတွေကိုဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါလေ
။ချိုးလဲကြားပြီးဖြစ်ပါလိမ့်မယ်။ကျမအကြောင်းကအကြောင်းသားဖြစ်ကြောင်မော်တော်ဆိုင်ကယ်နှစ်ကားနဲ့လိုက်တဲ့အခါမှာတယောက်ကတော့ဆုံးရှာဆုံးသွားရှာတယ်။တယောက်ကတော့တော်တော်ထိခိုက်တာများပါလိမ့်မယ်။အဲ့တော့ကျမတို့ဒီကိစ္စကိုပြောနေတာကြားပါဘူး။ကျမတို့နိုင်ငံမှာဘဲတော့ဒီဥပဒေထုတ်ထားရတဲ့အတိုင်းအုတ်ထုတ်မဆောင်မဲနဲ့မော်တော်ဆိုင်ကယ်စီးနေတာဗျာ။အဲ့ဒီဟာအများဆုံးပဲအကျဉ်းတိုက်မှုတွေထဲမှာအဲ့ကျမပြန်စစ်စားပြန်ပြီးတော့စုံစမ်းကြည့်တော့လူဆုံးသွားတဲ့ကလေးကဥထုတ်ပါဥထုတ်ကအဆင်မပြေအဲ့ဒီဟာနဲ့ပတ်သက်လို့ကျမကနည်းနည်းကျမတို့တကယ်တော့တတိုင်းပြည်လိုအတိုင်းအတာနဲ့လုပ်အောင်ပါပါဒါနဲ့ကျမတို့ကော်မူဘက်ကနေစပြီးတော့စူးစမ်းကြည့်စူးစမ်းကြည့်လို့ဆိုတော့နှစ်ခုပေါ့နော်သက်ဆိုင်ရာများရဲဘက်ကလည်းတက်တက်မှတ်မှတ်ပြီးဥထုတ်မဆောင်လို့ရှိရင်ရေးယူစီခြင်းနောက်တစ်ခုကလည်းဥထုတ်ဆောင်တဲ့အခါလည်းပတ်သက်လို့အစင်ထားတယ်ဥထုတ်တော်ဆောင်းပါရဲ့ဒီကလေးကကျမမေးကြည့်တော့ဥထုတ်ဆောင်းတော်ဆောင်းနေတယ်ဥထုတ်ကဘာမှအကောက်ပဲပေးတဲ့ဥထုတ်မျိုးမဟုတ်ခက်ခက်ပေါ်ပေါ်ပေါ့နော်ခက်ပေါ်ပေါ်ခက်ပေါ်ပေါ်ဥထုတ်ကိုဆောင်းသွားတဲ့ခါကျတော့ဘာမှသူ့အကောက်ပဲမပေးဘူးလေးရဆုံးသွားချင်တယ်အဲ့တော့အဲ့ဒီဟာကိုကျမတို့ကော်မူးမှာစပြီးတော့ကျွတ်တော့စီမံကိန်းတစ်ခုအနေနဲ့လုပ်ချင်တယ်
ဒေါ်ဆန်းစုကြည်ဟာသူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ကော်မူးမြို့နယ်ကိုလွှတ်တော်ရန်နာချိန်မှာမကြာခဏဆိုသလိုတွားရောက်လေ့ရှိပြီးဒေသခံတွေမြို့နယ်အုပ်ချုပ်ရေးအဖွဲ့တွေနဲ့တွေ့ဆုံလေ့ရှိပါတယ်ခင်ဗျာ